ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲဆိုထားတဲ့အမှုကိုစက်တင်ဘာ3ရက်တနင်္လာနေ့မှာစီရင်ချက်ချဖို့ရှိနေခြင်းပါပဲ။စနေနေ့တုန်းကတော့သတင်းတော်တချို့နဲ့သတင်းလွတ်လပ်ခွင့်ရရှိရေးလှုပ်ရှားသူတွေစုပေါင်းပြီးသူတို့ကိုပြန်လွှတ်ပေးဖို့ရန်ကုန်မြို့မှာဆန္ဒပြတောင်းဆိုကြပါရယ်။ဒီဆန္ဒပြပွဲကိုဥဆောင်စီစဉ်တဲ့အတန်အဖွဲ့ကိုတီထောင်သူကြပြားဆရာမောင်ဆောင်ခက
ဒီလိုတရင်မှန်တစ်ခုကိုလိုက်ပြီးတော့ပြည်သူတီအောင်ဖော်ထုတ်ခဲ့တဲ့လူတွေဟာအမှန်တကယ်ကကျွန်တော်တို့နိုင်ငံတော်အနေနဲ့စုစည်းစိတ်ကြောင့်ချီးမြှင့်ရမယ့်အချိန်မှာသူတို့ကိုစုစည်းစိတ်အစားထောင်ထဲမှာနှစ်စီလောင်များထည့်ဖို့အတွက်အစိုးရကကြိုးစားနေတာကိုကျွန်တော်တွေ့ရှိနေရတာဖြစ်ပါတယ်။ဆိုတော့ဒီဟာကမတရားဘူးဆိုတာကျွန်တော်အနေနဲ့လက်ခံယုံကြည်ပါတယ်။သူတို့ဟာလည်းလုံးဝအပြစ်မရှိဘူးဆိုတာကျွန်တော်တို့ယုံကြည်ပြီးသားဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ဟာအခုလိုပဲလမ်းပေါ်မှာဆက်ပြီးတော့သူတို့လွတ်မြောက်ရေးအတွက်ကျွန်တော်တို့ရဲ့ပြည်သူတွေတရင်အမှန်ရရှိရေးအတွက်ကျွန်တော်တို့ဒီနေ့ဆန္ဒထုတ်ပေါ်ရခြင်းဖြစ်ပါတယ်။
ရိုက်တာသတင်းတော်တွေအမှုကိုဩဂုတ်လ29ရက်နေ့မှာအမိန့်ချဖို့စီစဉ်ခဲ့ပေမဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးကကျမကြီးမကောင်းလို့ဆိုပြီးစက်တင်ဘာ3ရက်နေ့ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကလူညုံကြီးကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းအစိုးရလူညုံကြီးတပ်ဖွဲ့ဝင်တွေကပြုလုပ်တဲ့နေမီရှင်းလင်းရေးဖြစ်စဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့စွပ်စွဲချက်တွေထွက်ပေါ်နေချိန်မှာတည်င်းရယူဖို့ကြိုးပမ်းခဲ့တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကနိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေနဲ့ဖမ်းဆီးတရားစွဲဆိုထားတာဖြစ်ပါတယ်။